America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ28ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်းထွင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေဖက်သတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလာရောပြောပြမှာပါ။ကြည့်ခဲ့တဲ့သတင်းပတ်ကဒီမိုကရေစီအရေးဆန္ဒထုတ်ပေါ်ကြတဲ့ဟောင်ကောင်ဆန္ဒပြသူတွေကိုဒုတ်တွေရေပိုက်တွေနဲ့ရဲနေခဲ့တဲ့အပေါ်ဆန့်ကျင်ဆန္ဒပြတဲ့ခြိတက်တဲ့လူအုပ်တွေကိုဟောင်ကောင်ရဲတို့ကဒီကနေ့မှပဲမျက်ရည်ပုံသုံးပြီးတော့နေနေပါတယ်။ဖိလစ်ပိုင်နိုင်ငံမြောက်ဖက်အရက်မှာငလင်တစ်ခုလုတ်သွားတာကြောင့်လူရှိဦးထက်မနည်းသေဆုံးပြီးတော့60ကျော်တန်ရာရပါတယ်။ဒီလိုထိတ်တဲရောက်သတင်းတွေကိုကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆရာမေထိတ်တဲရောက်သတင်းတွေမှာတော့ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုရောက်လာတဲ့မြန်မာအစိုးရကိုယ်စားလှယ်တွေကိုဒီမြန်မာနိုင်ငံရဲ့နေရည်ရင်းကိုပြန်တဲ့အခါမှာသူတို့အတွက်လုံခြုံရေးအာမခံချက်ပေးဖို့ပါဝင်နိုင်ငံသားခွင့်ရေးဖြစ်ရေးကိစ္စတွေကိုတောင်းဆိုခဲ့ကြပါတယ်
။အတေးကတော့ကျွန်တော်ရင်းကြဒုက္ခစေကြတာဟိုအခြားလေးချကိုတည်ပြဖြစ်ပါတယ်။အဲ့ဒီအခြားလေးချမှာ
ကိုယ်တိုင်တွဲဆုံခွင့်ရခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွဲဆုံမင်းမြတ်ထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးမကြခင်အပြည့်စုံနားဆင်ရပါမယ်။နောက်ဒီ NND ဆိုရရဲ့အဖွဲ့ဝင်ဝင်းကြီးတချို့ကိုအာခရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးအရေးယူမှုတွေလှုပ်ဆောင်နေတဲ့ပုံမှာမြမအရေးလေးလာသူတွေရဲ့သုံးသက်ချက်တွေနဲ့ငှက်ချားယောဂါတိုက်ဖျက်ရေးစေးစိန်ထားတဲ့ခြံောင်တွေလက်တွေ့ကျသုံးတယ်ဆိုရင်ဘလို့မျိုးထိရောက်မှုတွေရှိနိုင်ပါသလဲဆိုတဲ့သုံးသက်ချက်သတင်းမှကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုချိန်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ပြည်ခရက်တရင်ဘက်ကဒီမိုကရေစီအရေးဆန္ဒထုတ်ဖော်ကြတဲ့ဟောင်ကောင်ဆန္ဒပြသူတွေကိုဒုတ်တွေရေပိုက်တွေနဲ့ရိုက်နှက်ခဲ့တဲ့အပေါ်ဆန့်ကျင်ဆန္ဒပြခြိတက်ကြတဲ့လူအုပ်ထဲကိုဟောင်ကောင်ရဲတို့ကဒီကနေ့မှပဲမျက်ရည်ပုံသုံးပြီးတော့နေနေခဲ့ပါတယ်။တရုတ်နိုင်ငံနဲ့နယ်ချင်းထိစပ်နေတဲ့ယူလုံမြို့ကဆန္ဒပြသူလူအုပ်ထဲကိုရဲတို့ကမျက်ရည်ပုံတွေအဆက်မပြတ်ပစ်ထည့်နေတာကိုရုပ်မြင်သံကြားသတင်းဌာနကရုပ်ပုံတွေမှာတွေ့ရပါတယ်။ဆန္ဒပြသူတချို့ကလည်းလက်ထက်ကပစ္စည်းတွေနဲ့ရဲတွေကိုပြန်ပစ်ပေါက်တာကိုတွေ့ရပါတယ်။ယူလုံမြို့မှာဆန္ဒပြတာကိုရဲတို့ကတားမြစ်ထားသလိုလျှို့ဝှက်လူဆိုးကိုင်းဝင်တွေအဖြစ်တန်တရာရှိနေကြတဲ့အဖြူရောင်တီရှပ်ဝတ်ထားကြတဲ့လူတွေအကြမ်းဖက်တိုက်ခိုက်မဲ့ရန်ကိုလည်းမမှုကြတဲ့ဆန္ဒပြသူတွေကတော့ရှစ်ဆက်လက်မော်ထွက်ဆန္ဒပြဖို့ဆုံးဖြတ်ထားကြပါတယ်။လက်မော်ထွက်ကြီးတက်ဆန္ဒပြမယ်ဆိုရင်ဥပဒေကိုချိုးဖောက်ရရောက်လိမ့်မယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပါကဲပြီးခဲ့တဲ့သတင်းပတ်ကပဲအဖြူရောင်ဝတ်တီရှပ်ဝတ်ထားကြတဲ့လူတွေကယူလုံမျိုးကယထာဘူရာရောင်တစ်ခုမှဆန္ဒပြသူတွေခီးတယ်တွေကိုဒုတ်တွေရေပိုက်တွေနဲ့အကြမ်းဖက်ရိုက်နှိုက်တိုက်ခိုက်ခဲ့ကြတာပါတရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပရေးဥပဒေမူကြမ်းကိုဆန့်ကျင်ရာကစတင်ခဲ့တဲ့ရုံးပရက်ဆန္ဒပြပွဲတွေအခုဆိုရင်လေးလအနီးပါရှိလာပြီဖြစ်ပါတယ
်ကမ္ဘာရေကူးချန်ပီယံပြိုင်ပွဲချင်းပနေတဲ့ထောင်ကိုရီးယားနိုင်ငံဂွမ်ဂျီမြို့ကညောက်ကလပ်တစ်ခုအတွင်းမှာအထက်တစ်ခုပြိုကျခဲ့တာကြောင့်လူ၂ယောက်သေဆုံးသွားခဲ့ပါတယ်ဝမ်ဂျီမျိုးကကာယတီအဂလီဆိုတဲ့ညကလပ်မှာမနေ့စနေနေ့ညကပြုကြခဲ့တာဖြစ်ပြီးတော့တောင်ကိုရီးယားနိုင်ငံသားမျိုးသားနှစ်ယောက်သေဆုံးခဲ့တာပါဒါပြင်အာဂသာသမား၈ယောက်ပါဝင်၁၆ယောက်လည်းဒဏ်ရာရသွားပါတယ်ဒဏ်ရာရသွားတဲ့အာဂသာသမားတွေထဲမှာအမေရိကန်နိုင်ငံကကသာသမား၃ဦးနယူးဇီလန်က၂ဦးနယ်သာလန်အီတလီနဲ့ဘရဇီလကကသာသမား၁ဦးစီဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်နယူးဇီလန်မျိုးသားဝါတာပိုလိုအသင်းကောင်းဆောင်မက်စ်မောကတော့သူတို့ဟာအဲ့ဒီမှာကနေကြတာဖြစ်ပြီးတော့သူတို့ကတဲ့နေရာကအောက်ကိုပြိုကျသွားတာဖြစ်ကြောင်းပြိုကျသွားတဲ့အချိန်မှာအောက်မှာလူတွေရှိနေတာကြောင့်အဲ့ဒီလူတွေရဲ့ခေါင်းပေါ်ကိုပြီးသွားတာဖြစ်တယ်လို့နယူးဇီလန်အားကစားရေဒီယိုကိုသူကပြောပါတယ်အဲ့ဒီညကလပ်ပိုင်းရှင်တွေကအနည်းဆုံးတယောက်ကိုတော့တရားမဝင်ပြင်ဆင်မှုတွေလုပ်နိုင်ခြင်းရှိတာနဲ့ပတ်သက်ပြီးတော့စစ်ဆေးမေးမြန်းဖို့အတွက်ဆိုပြီးတော့ဖမ်းဆီးထိန်းသိမ်းထားတယ်လို့အာရာဘိုင်တွေကပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမြောက်ဖက်ဘာဒနစ်အရက်မှာငလင်တစ်ခုလုတ်သွားတာကြောင့်လူရှိဦးထက်မနည်းသေဆုံးပြီး60ကျော်ဒဏ်ရာရသွားတယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ပြင်းအားအဆင့်5.4နဲ့5.9အတိအသီးရှိတဲ့ငလင်တစ်ခုနာရီပိုင်းလောက်သာချပြီးတော့ဒီကနေ့မနေ့အစောပိုင်းမှာလုတ်သွားတာလို့တာဝန်ရှိသူတွေကပြောပါတယ်ပထမလှုပ်သွားတဲ့ငလင်ကြောင့်လူ၅ဦးသေဆုံးပြီးတော့နောက်ဆက်တွဲငလင်ငယ်ကြောင့်လူ၃ဦးသေဆုံးခဲ့ရတာဖြစ်တယ်လို့သဘာဝဘေးအန္တရာယ်ဆိုင်ရာဌာနကညွန်ကြားရမှုရီကာဒိုဂျာလတ်ကရိုက်တာသတင်းဌာနကိုပြောဆိုပါတယ်။အဲ့ဒီအရက်ကိုစစ်တပ်ဖွဲ့နဲ့ကုညီကယ်ဆယ်ရေးတပ်ဖွဲ့တွေကိုလည်းအစိုးရကစီလို့ထားတာပါ။လိုအပ်နေတဲ့အထောက်ပံ့ပစ္စည်းတွေပို့ပေးဖို့နဲ့ထိခိုက်ဒဏ်ရာရသူတွေကိုလည်းပြန်တယ်လာဖို့စစ်လေရင်တွေစီလို့ထားတယ်လို့လည်းညွန်ကြားရမှုဂျာလတ်ကပြောပါတယ်။အိမ်တွေလှုပ်ခါနေတာကိုတွေ့မြင်ခဲ့ရတယ်လို့ရက်တပ်ဖွဲ့တပ်ကြကြီးတူကလည်း Pio Vare, the Cho Inayano Luribo Puja Kare Lule Suvare, Eddie Jama, Nosatangli Atomiale Lutua Kerava, Glindan Kankare, Badanis Junzuha, Filipinanga Miopesunga, Lozun, Hila Jarama Tishiraba, Filipinanga Pacific Chanwan Tidaga, Ring of Fire, Nalin Yawoma Mashi at Remajakana Sudalu, Nalindane in Sinea Pipare.
ဒီယုံနဲ့တခြားနိုင်ငံတချို့ကိုဖွံ့ဖြိုးတဲ့နိုင်ငံတွေဖြစ်တတ်မှမဲ့အရေးရဆိုင်ဖို့ကိုWTO ကကမ္ဘာကုန်သွယ်ရေးဖွဲ့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကPR ပေးနေပါတယ်ဖွံ့ဖြိုးတဲ့နိုင်ငံဒီဗယ်လော့ပင်းနေရှင်းအဖြစ်ကမ္ဘာကုန်သွယ်ရေးလှုပ်ထုံးလုပ်နည်းအရာတက်ညာမှုရရှိနိုင်တာဖြစ်ပါတယ်ဒီနိုင်ငံတွေရဲ့စီးပွားရေးအင်အားခိုင်မာတယ်ဆိုရင်ဖွံ့ ကျွန်တော်တို့ရင်းကြားဒုက္ခတွေကတော့အခြားလေးခြားပဲဖြစ်ပြီးအဖွဲ့ဝင်နိုင်ငံတချို့ဟာတစ်ဖက်စောင်းနေအခွင့်အရေးတွေခံစားနေရတယ်လို့သမ္မတ်ထရမ့်ကဆိုပါတယ်တကယ်လို့ ဖွံ့ဖြိုးတဲ့နိုင်ငံတွေအဖြစ်WTOမှာစည်းရင်းသွင်းထားကြတယ်လို့ဆိုပါတယ်ဒီစစ်တပ်ခံရတဲ့အတွက်အစိုးရရေးဟာသူတို့ပြည်တွင်းစီးပွားရေးလုပ်ငန်းတွေကိုကာကွယ်ပေးနိုင်ငွေကြေးထောက်ပံ့တဲ့အပြင်ကုန်သွယ်ရေးသဘောတူညီမှုတွေလိုက်နာအကောင်အထည်ဖော်ဖို့အတွက်လည်းအချိန်ပိုပြီးရယူနိုင်ကြတာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ 6:00ခွဲကနေ9:00အထိ
9:15kHz 15693 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 ချောင်းကိုရာ96ခုနှစ်အီရန်တော်လိုင်းကလာနောက်ပိုင်းအမေရိကန်နဲ့အီရန်နိုင်ငံကြားဆက်ဆံရေးပြည်လဲစေဖို့အိုမန်နိုင်ငံကတနမန်ရေးနီလာနယ်နဲ့ကြာဝင်စစ်ကြပေးခဲ့ဖူးပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကြောင့်အမေရိကန်နဲ့အီရန်ကြားဆက်ဆံရေးတွေမပြေမလဲဖြစ်နေတဲ့အချိန်မှာအမေရိကန်ဒရုန်းယာဉ်ကိုပိုင်ရှမ်းပယ်လဲခွေမှာအီရန်ဖက်ကပြစ်ချခဲ့တဲ့အတွက်အခြေအနေတွေ ye drone yin mhop bu lo nyin so ba le Oman naingan chai wunyi Yusuf bin Alawi bin Abdullah ne Iran naingan chai wunyi Mohammed Javad Zarif to twe song nya ra go Iran tarin thana ga tin pya ba me swin nwe de chang ya atei sei ko ro pyo ma twa ba u kaung saung u twe song pi ro na naingan set san ye data rin hlet shi phom pyo to tet mu chin ni rin ne patet pi ro a chan la a myin chin phle kha ja de lo tarin thana ga pho pya ba de
American and Mexico and Nangan Nezago, the Dine Solo Port, Concha, Medola, Billion Baumiaz, or Gutamani, and Tombi Wood, American Diayon Joga, May Chamalai Bari, American Diayon Jo Diazuji Koya, Sompia, Mang, Ayoka, Taukami, Tamakanku, Nine Bigger, Pibari, American Diayon Joga, Dajaniga, Gulu, May Chalai Tajang, Outiayoni, Mango, Pepchabido, Tamakram in Kawai, Unitanaya, Tonsi, Tonatama, Nidamang, Abilian Go. American and Mexico and
ဒါနဲ့ဆက်သုံးစိတ်တွေကိုလွတ်တော်ကမထောက်ခံပဲနေဆက်လုံးကြုံရေးအတွက်အသုံးပြုခွင့်ရောက်သွားမယ်ဆိုရင်တော့နေဆက်တိုင်းဝိုင်းပတ်ဝန်းကျင်နဲ့ဒီအာဏာခွဲဝေးအတွက်ဖွဲ့စည်းပုံကပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကိုထိခိုက်သွားစေမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။အီရန်နိုင်ငံဆိုင်ရာရုရှားတန်ကိုယ်စားလှယ်ရာအီရန်နိုင်ငံမှာထိန်းထားတဲ့ပရိုတင်ယူနန်တင်တင်ပ ဆိုတာမျိုးမရှိပေမဲ့သူတို့ကိုတင်ပေါ်ပေါ်မှာပဲထိန်းသိမ်းထားတယ်လို့ Reuters သတင်းဌာနကရုရှားတန်ယုံကပြောပါရယ်သူတို့မိသားစုဝင်တွေကိုလည်းတင်ပေါ်သားတွေဆက်သွယ်ခွင့်ရကြတယ်လို့တန်ယုံကပြောပါရယ်သ သူတို့ကိုလွှတ်ပေးဖို့အီရန်တာဝန်ရှိသူတွေနဲ့ဆွေးနွေးနေတယ်လို့လည်းပြောပါတယ်ပရိုတင်အလံလွှင့်ထူထားတဲ့ယင်းနန်တင်တင်မော့ကိုအီရန်တို့ကကြွလိုက်လာ19ရက်နေ့ကဖမ်းဆီးထားတာပါဥရောပတမကကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးဆီးရီးယားနိုင်ငံကိုယင်းနန်တင်ပို့ပေးဖို့ကြိုးပမ်းနေဆိုတဲ့ဆွဆွဲချက်နဲ့အီရန်ရဲ့ယင်းနန်တင်တင်မော့ကိုအီရန်ကဖမ်းဆီးခဲ
တွေမှာတော့ Atletico Madrid က Real Madrid ကိုနိုင်တော့ပါတယ်။ American နိုင်ငံ New Jersey ပြည်နယ် MetLife ဘောလုံးကွင်းမှာ Real Madrid နဲ့ Atletico Madrid တို့မနေ့သောကြာနေ့ကကစားကြတာမှာ Atletico Madrid က9-3 နဲ့နိုင်တော့တာပါ။ Atletico Madrid က Diego Costa ကပွဲဆက်ဆက်ချင်း43ရက်မှာအဖွင့်ကိုတွင်းခဲ့ပြီးတော့ပထမပိုင်းမှာ5ဂိုးမရှိနဲ့နိုင်နေခဲ့တာပါ။ဒုတိယပိုင်းမှာတော့ Atletico ကနောက်ထပ်2ဂိုးတွင်းပြီး Real Madrid ကဒုတိယပိုင်းမှာ3ဂိုးတွင်းလို့နောက်ဆုံးမှာ Atletico Madrid က9-3နဲ့နိုင်တော့တာဖြစ်ပါတယ်။ Atletico အတွက်ဂိုးတွေကိုတော့ Diego Costa က4ဂိုး၊ João Félix, Correa နဲ့ Vitolo တို့ကတကိုးစီတွင်းခဲ့ပြီးတော့ Real အတွက်ဂိုးတွေကိုတော့ Nacho, Benzema နဲ့ Cabrera တို့ကတွင်းခဲ့တာပါ။ဒုတိယပိုင်း65မိနစ်မှာတော့ Atletico Madrid က Diego Costa နဲ့ Real က Carvajal တို့ကစားပုံကြမ်းမိရန်ဖြစ်ရာကနေနှစ်ဖက်ကစားသမားတွေပြဿနာဖြစ်ပြီးတော့တိုင်းက Costa နဲ့ Carvajal တို့ကိုအနီးကပ်ပြပြီးတော့ထုတ်ခဲ့ပါတယ် Real အသင်းကောင်းဆောင် Sergio Ramos ကတော့ Atletico Madrid ကိုအခုလိုဂိုးပြတ်ရှင်းရတာဟာသူတို့အနေနဲ့ဒီဘက်ကိုခြေစမ်းပွဲလို့ပေါ့ပေါ့တန်တန်သဘောထားကစားခဲ့ပြီးတော့ Atletico ကတော့ဒီဘက်ကို Final လို့သဘောထားပြီးနိုင်ငံစိတ်ပြင်းပြင်းပြပြနဲ့ကစားသွားခဲ့လို့ဖြစ်တယ်လို့ပြောပါတယ် Real အနေနဲ့ပွဲကိုရှုံးနိုင်ပေမဲ့ဒီလောက်ထိတော့ဂိုးမပြတ်သင့်ဘူးလို့လဲ Ramos ကဝေဖန်လိုက်ပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကနေရရင်းတွေကိုရိုဟင်ဂျာဒုက္ခသည်တွေပြန်လာခဲ့ရင်နိုင်ငံသားအခွင့်အရေးအပြည့်ပေးပြီးတော့လုံခြုံရေးအာမခံချက်ပေးဖို့အပါအဝင်ဒုက္ခသည်တွေရဲ့အဓိကလိုအပ်ချက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းနေစီဒီကနေ့ရောက်ရှိလာတဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ကိုရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုလိုက်ကြပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြသူတွေနေရရင်းပြန်လာနိုင်ရေးလုပ်ငန်းရှင်တွေအချိန်မြင့်လှုပ်ဆောင်မှုအတွက်ရည်ရွယ်ပြီးတော့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ဘင်္ဂလားဒေ့ရှ်ကိုတွားရောက်တာဖြစ်ပါတယ်။အသေးစိတ်ကိုဆက်ပြီးတော့ပြောပြပေးပါမယ်။
မြန်မာနိုင်ငံသားရင်းဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်15ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့ဒီကနေ့စနေနေ့မှာတွေ့ဆုံခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကသူတို့ရဲ့နေရင်းကိုပြန်လာဖို့အခုလိုတွားရောက်တွေ့ဆုံစကားပြောတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရင်းဝင်ကြီးဌာနတောင်အာရှရေးရာညွှန်ကြားရေးမှူးချုပ်မစ္စတာဒဲလ်ဝါဟူစိန်ကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့ဆန္ဒသဘောထားကိုကိုယ်တိုင်တွေ့ဆုံမေးမြန်းဖို့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံသားအခွင့်အရေးပေးဖို့နဲ့ရိုဟင်ဂျာတွေအတွက်နိုင်ငံတကာကခိုင်မာတဲ့လုံခြုံရေးအာမခံချက်ပေးဖို့မိမိတို့ရဲ့မူလနေရရင်းကိုပြန်လည်နေရအခြေချခွင့်ရဖို့ပျက်စီးဆုံးရှုံးနေတာခဲ့ရမှုတွေအတွက်တရားမျှတမှုရဖို့ဒုက္ခသည်တွေဘက်ကတောင်းဆိုခဲ့ကြပါတယ်။ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားအနီးကုတုပလောင်ဒုက္ခသည်စခန်းနေစီကိုရောက်ရှိလာတဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့နဲ့အာဆီယံကိုယ်စားလှယ်အဖွဲ့တွေကိုကိုယ်တိုင်တွေ့ဆုံဆွေးနွေးခွင့်ရခဲ့တဲ့ဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးဝီဆလန်ကသူတို့တောင်းဆိုခဲ့တဲ့အချက်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီကနေ့နေ့နေ့တနားရီမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားတိုင်းဟာကုတုကလောင်ဒုက္ခသည်စခန်းတင်းဖုံးမှာသူတို့မမကိုယ်စားလှယ်အဖွဲ့ကျွန်တော်ရိုဟင်ဂျာဒုက္ခသည်တွေကအမျိုးသားအမျိုးသမီးကိုယ်စားလှယ်ဖောင်းနားဆင်နဲ့တွေ့ဆုံကြပါတယ်ခင်ဗျာအဲ့ဒီပစ္စုံဘွဲမှာပထမဆိုင်ရတော့မမကိုယ်စားလှယ်အဖွဲ့တွေကအရင်ကကြီးကြီးအတိုင်းအင်ဂျီလုံငန်းစဉ်တို့သူတို့ရှားပြားခင်နေကြောင်းဒုက္ခသည်ကိုယ်စားလှယ်တွေကလက်မကန်ရတဲ့9မိနစ်ကျက်မတည့်ရပြီးရင်းတည်းရသမားပုတ်ပုတ်ခဲကြပါလေဟု
တ်ကဲ
့အဲ့ဒီလိုသမားပူကြောင်အစီအစဉ်နဲ့မမကုသလေအဖွဲ့ကမက်တရက်ခံပြီးအဲကျွန်တော်ရူဂျာဒုက္ခသည်ကတော့အခြားလေးချက်ကိုတင်ပြဖြစ်ပါလေအဲနိုင်ငံသားဒင်းတော်အကွမ်းရေးမရမရှိနောက်နိုင်ငံတကာကြီးလုံခြုံရေးအစီအမမရမရှိနောက်ကျွန်တော်ကြီးမူလစေရဒီကြားလေမြတ်တိုင်းကမရမရှိကျွန်တော်ကြီးပိုင်ဆိုင်မှုအလုံးကြားလေရရှိခွင့်မရမရှိ
ဘာ
ဖြစ်လို့ဆိုရင်လုံခြုံရေးအစီအမကတော့အလုံးအရေးကြီးပါတယ်အခုရခိုင်ပြည်နယ်မြို့နယ်စက္ကနမြို့နယ်လို့မှာဒီအဖွဲ့ကခြေကုပ်နေရာယူတာပြီးအဲရွေးတဲ့အဆဲမပြတ်ကြီးနေတဲ့အတဲဆဲဆဲနဲ့ကျွန်တော်ဒီလိုဟိုဘေးအနေနဲ့ကျင်းရမှာကိုအထူးသိရပါတယ်အဲ့ဒါကြောင့်မလို့နိုင်ငံတကာရဲ့လုံခြုံရေးအစီအမံအလုံးအရေးကြီးပါတယ် ကတပလာတခသ်စခ်ရာတခသ်မောင်ကလ်ရာတခသ်ပကအိကတောင်းစုခဲ်ခ်လေ်ပ်လ်ခုပြပါ်။အကပကကတာကတ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်
င်အဲ့တော့အခုဒီနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးဥမမောင်ကျင်းတဲ့အားရမှုရှိလားအဲ့ဒီဒီဆွေးနွေးပွဲကနေထပ်ပြီးတော့ဘာရလဒ်တွေရလာမယ်လို့မျှော်လင့်ပါလိမ့်ရှင်
ဒီကကျွန်တော်တို့နောက်တစ်ကြိမ်ဆွေးနွေးပွဲကလန်ဒါမှာကျွန်တော်ကလောလောဆယ်ပူဇော်မှုရလောလောဆယ်ဆိုင်လာမယ်လို့ကျွန်တော်ညွှန်လန်းပါတယ
်ဟုတ်ကဲ့ဘလို့ထူးခြားမှုတွေရလာမယ်လို့ထင်ပါလိမ့်ရှင
်ဒီမှာအချက်လေးချက်ပြတာလေအဲ့ဒီလေးချက်ကိုတော့သူတို့မတန်းယူပြီးတော့မတန်းတွေပါတယ်ယူပြီးတော့သူတို့ကယူတော့တယ်အဲ့ဒီတော့ဒီကဘင်္ဂလားဒေ့နိုင်ငံအစိုးရနဲ့သူတို့နဲ့ဆွေးနွေးပြီးတော့ဒီမှာချမ်ပင်ချမ်းနဲ့ဆွေးနွေးပြီးတော့ပြောသွားတာပါ
ဟုတ်ကဲ့အချက်လေးချက်ကဘယ်အချက်တွေပါလဲဥမမာ
အတိကပထမအတမအချာကတော့လောလောဆယ်ကျွန်တော်နဲ့ဆွေးနွေးကြပါအပင်နဲ့ဆွေးနွေးကြပါလေးပွဲဆိုင်ပြီးတော့ကျွန်တော်အဆုံးစုရဲနောက်တစ်ချက်မှကျွန်တော် citizenship ပါနိုင်ငံတကာချက်နံပါတ်3မှာလောလောဆယ်ကျွန်တော်လုံချိုရဲပိုင်းမှာပါနိုင်ငံတကာ security ပါနောက်တစ်ခုကလောလောဆယ်ကျွန်တော်မူလနိုင်ငံအဲ့ဒီငါချင်းကတော့ house of state ရဲ့ပိုင်းလေပိုင်းဆိုင်ကွန်ရရှိသွားတော့ပါ
ဒီကနေ့စနေနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာမှာရှိတဲ့ဒုက္ခသည်စခန်းလေးစီကိုမြန်မာနိုင်ငံသားရဲ့ဌာနအမြဲတမ်းအတွင်းဝင်ဥမြင့်သူဦးဆောင်ပြီးတော့ရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာထောက်ထားမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရချထားနေရင်းနဲ့ဖွံ့ဖြိုးရေးစီမံရေးဌာနကတာဝန်ရှိသူတွေလိုက်ပါသွားခဲ့တာဖြစ်ပါတယ်။သုံးရတာကြာမြင့်မဲ့ဒီခီးစဉ်အတွင်းမှာတော့ဒုက္ခသည်တွေနေရရင်းပြန်နိုင်ရေးအတွက်မြန်မာအစိုးရဘက်ကလှုံ့ဆော်ပြီးသမျှအခြေအနေတွေနဲ့ဒီဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရရင်းပြန်နိုင်ရေးကိစ္စတွေကိုဆွေးနွေးသွားမှာဖြစ်တဲ့အပြင်စခန်းထဲမှာရှိတဲ့ဒုက္ခသည်မိသားစုတွေနဲ့လည်းတွေ့ဆုံသွားမယ်အကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားတာပါသူတို့တွေ့ဆုံပြောဆိုမှုတွေလုပ်ပြီးတဲ့အခါမှာတော့ဘလို့ရလက်မျိုးတွေထွက်လာတယ်လဲဆိုတာဘင်္ဂလားဒေ့ရှ်ဘက်ကပြန်ပြောမယ်လို့မျှော်လင့်ကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနတောင်အားရှာရေးရညွှန်ကြားရေးမှူးချုပ်ကပြောပါတယ်ဒီလိုမျိုးမြန်မာအစိုးရအရာရှိတွေနဲ့အာဆီယံရဲ့အရေးပေါ်ကူညီကယ်ဆယ်ရေးအာဆီယံအဖွဲ့ဝင်၅ဦးတို့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံတာကတော့ဒုက္ခသည်တွေမြန်မာပြည်ပြန်ဖို့စဉ်းစားတဲ့နေရာမှာအများကြီးအထောက်အကူဖြစ်နိုင်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်ရှင်။ဟုတ်ကဲ့ VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတို့ကိုတင်ဆက်ပေးကြပါတယ်။NND ဆိုရအဖွဲ့ဝင်ဝင်ကြီးတချို့ကိုအကြမ်းလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးအရေးယူမှုတွေလှုံ့ဆော်နေတာကြောင့်မြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်လိုတဲ့နိုင်ငံသားကုမ္ပဏီတွေရဲ့ယုံကြည်မှုကိုပိုရလာစေမှာဖြစ်တယ်လို့မြန်မာရေးလေလာသူတချို့ကသုံးသပ်ပါတယ်။ NND ပါတီရဲ့ဒီအတွင်းမှာရှိတဲ့အစင်းမြင့်အရာရှိတချို့ကိုလည်းအခုရပိုင်းနေအတွင်းမှာအရေးယူမှုတွေလှုံ့ဆော်နေတာကတော့ပါတီတွင်းအုပ်စုတိုက်ပွဲရဲ့လက္ခဏာတရဖြစ်တဲ့ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင်။
မြန်မာနိုင်ငံစစ်မှုဝန်ကြီးဌာနဝန်ကြီးဦးခမောင်ချိုကိုရာထူးကနှုတ်ထွက်ခွင့်ပြုလိုက်ကြောင်းသမ္မတဦးဝင်းမြင့်ကဇူလိုင်လ26ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါအဂတိလိုက်စားမှုတွေရှိခဲ့တယ်ဆိုတဲ့တိုင်ကြားချက်တွေကြောင့်အခုလိုအနာပေးခံရတယ်ဆိုပြီးပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြပေမဲ့ VOA ကတီးကြားအတည်ပြုနိုင်ခြင်းမရှိပါဘူးအလားတူပဲလက်စစ်ဝန်ကြီးဦးဝင်းခိုင်ကိုလည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်အဂတိလိုက်စားမှုကိုတိုက်ဖြတ်သွားမယ်လို့ NLD ပါတီက2015ရွေးကောက်ပွဲမှာကတိပြုခဲ့တဲ့အတိုင်းအခုလိုအစိုးရအဖွဲ့ဝင်ဝန်ကြီးတချို့ကိုအရေးယူဆောင်ရွက်လာတာကြောင့်မြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်လိုတဲ့နိုင်ငံသားကုမ္ပဏီတွေရဲ့ယုံကြည်မှုကိုပိုရလာစေမှာဖြစ်တယ်လို့ HRC အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်တကယ်တမ်းအဂတိလိုက်စားမှုဖြစ်အောင်အဒီဒီကစီမံဆောင်ရွက်ပြီးခဲ့တယ်လေဝင်းကြီးဆိုတဲ့သူကတော့အားလုံးကိုသူသိနိုင်မှာမဟုတ်ဘူးလေအောက်ကနေပြီးတော့တင်ပြလာတဲ့အပေါ်မှာစီမံဆုံးဖြတ်ရတဲ့ကိစ္စဖြစ်တော့ကဒီလိုမျိုးဆုံးဖြတ်နိုင်မှုအတွက်ဒီတင်တာကိစ္စပဲဖြစ်ဖြစ်အတခြားလမ်းဖောက်တဲ့ကိစ္စကုမ္ပဏီကိစ္စပဲဖြစ်ဖြစ်ပေါ့နော်အဲအဓိကကြတဲ့အတွင်းဝင်တို့ညွန်တို့တို့ကပုံပြီးတော့ရေးပါတယ်ဒါတွေကိုရေးယူနိုင်ဖို့အတွက်လည်းအခုလိုဆောင်ရွက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျဒီအဂတိလိုက်စားမှုဒီများနေလို့ဒါယင်းနှိမ့်နာမှုတွေကထုတ်ယုတ်ကြဆင်းနေတာလေအဲ့တော့အဂတိလိုက်စားမှုကိုဟန်တားနိုင်တယ်ဆိုလို့ရှိရင်နိုင်ငံတကာကယင်းနှိမ့်နာတဲ့သူတွေကယခုတည်းပုံပြီးတော့ဉာဏ်ဆန်ဆန်နဲ့ရောက်လာမယ်လို့ကျွန်တော်တို့မြင်တယ
်အစိုးရအဖွဲ့ဝင်ဝန်ကြီးတွေတာမကပါတီတွင်းမှာလည်းခေါင်းဆောင်တချို့ကိုအခုရက်ပိုင်းအတွင်းစစ်စစ်အရေးယူတာတွေလှုပ်လာပါတယ်အခုလိုအရေးယူလှုပ်ဆောင်မှုလှုပ်လာတာဟာပါတီတွင်းအုပ်စုအားပြိုင်ပွဲရဲ့တင်ကြေးတာဖြစ်ကြောင်း အမေရိကန်ကမြန်မာနိုင်ငံရေးသွင်းသက်သူဒေါက်တာတင့်ဆွေကမြန်မာလေ
အရေပါတီရဲ့ဒီ2012ဂျပန်ရွေးကောက်ပွဲမှာမတိုင်ခင်ပထမဦးဆုံးပါတီမီလာဆန်လုတ်တုံးကလေဒီအုပ်စုဖွဲ့မှုဖြစ်ခဲ့လို့တော့အောင်ဆန်းစုကြည်ပေါ့နော်ဥက္ကဋ္ဌကလည်းပြီးတော့ဟာ CEC စ်ကိုလည်းဘူအလုပ်မှုဆောင်ကော်မတီရွေးချယ်တဲ့အခါမှာသူကိုယ်တိုင်ပဲရွေးခဲ့ရတယ်ပေါ့အဲ့တော့ဒါကိုကြည့်လို့ရှိရင်ပါတီဟာတခြားလို့ပါတီတွင်းမှာအပြောင်းအလဲတွေရှိတယ်လို့ဟိုအုပ်စုဖွဲ့မှုလည်းရှိခဲ့တယ်လို့ဒါတော့မငင်းနိုင်တဲ့အချက်ပေါ့သူကလည်းပါတီကအစတည်းကပါတီဖွဲ့စည်းပုံနဲ့ပါတီစည်းကမ်းထိန်းသိမ်းဆိုတာကရှိပြီးသားဖြစ်တဲ့အတွက်အဲ့ဒါနဲ့မငင်းရင်တော့တာဝန်ရှိတဲ့ပါတီစည်းကမ်းထိန်းသိမ်းကော်မတီကအရေးယူမှာမှန်ပါပါခင်ဗျာ
ဒါပေမဲ့ NLD ဟာပါတီရေရှည်အနာဂတ်အတွက်ပြည်သူတွေရဲ့အားကိုးလေးစားမှုပိုရလာအောင်လို့ပါတီစည်းကမ်းတွေအတိုင်းအရေးယူလှုပ်ဆောင်နေတာဖြစ်တယ်လို့ NLD ပါတီရဲ့ကရင်ပြည်နယ်ပါတီစည်းကမ်းထိန်းသိမ်းရေးအဖွဲ့ဝင်ကွန်ကရစ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးထေးကပြောပါတယ
်အမှားလုပ်တဲ့လူကသူ့အတူတာဝန်ယူမှုတာဝန်ခံမှုနဲ့သူထွက်သွားတဲ့သဘောသူပြောကြတာဟုတ်ဒါအကောင့်နဲ့ပဲတော့ရောက်သွားမှာဘာမှတော့ထွက်သွားတဲ့အတွက်ပါတီကတော့မထိခိုက်ဘူးပါဘူးသူကပါတီကိုကြည့်တဲ့ခါမှာခေါင်းဆောင်ပဲကြည့်တာဟုတ်ခေါင်းဆောင်လှုပ်ဆောင်ခြင်းနဲ့ခေါင်းဆောင်ရဲ့နင့်နာခံမှုပေါ့ဟိုလုပ်ငန်းတွေကတိုးတက်မှုကတော့ကျွန်တော်တို့ကမြင်နေရပါတယ်ဟိုတိုင်လာရင်တော့သူကျွန်တော်စစ်မှုလုပ်တဲ့သဘောရှိပါတယ်ပါတီရဲ့စီကံရသူအရေးယူတဲ့သဘောပါပဲဟိုအားကြိုင်တဲ့သဘောတော့ကျွန်တော်မတွေးရဘူ
း NLD ပါတီတနင်္သာရီတိုင်းဥက္ကဋ္ဌလည်းဖြစ် NLD ပါတီရဲ့ဘ ਹੁ အလုံးအမှုဆောင်ကော်မတီဝင်လည်းဖြစ်တဲ့ဦးအောင်စိုးကတော့မိမိသဘောဆန္ဒလျောက်ဒီအပိုင်းတွင်နှုတ်ထွက်သွားပါတယ်သူဟာထုတ်ပယ်ခံရတဲ့တင်းသားဤတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဒေါ်လက်လက်မော်ရဲ့ခဲအိုတော်ဆက်သူလည်းဖြစ်ပါတယ်ဒီတော်တွင် NLD ပါတီဘ ਹੁ သူတွေတနာအဖွဲ့အတွင်းရင်မှုဦးမျိုးရံအောင်သိန်းကိုလည်းပါတီတာဝန်တွေကနေခိတရက်ဆိုင်ထားပြီးစစ်ဆေးမှုတွေလုပ်နေပါတယ်ခင်ဗျာ
တော်ရစီရရှင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစီရင်ခံစာလွှတ်တော်ကိုတင်ပြရမှာတိုးတက်မှုတချို့ရှိရလို့လက်ခံအတိအမှတ်ပြုခဲ့ကြတယ်လို့အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါတယ်။အာဏာပိုင်တွေထိန်းသိမ်းထားစဉ်သိဆုံးမှုတွေကအစအရွယ်မရောက်သေးသူတွေလိမ်လိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူ့ခွင့်ရေးပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့တိကျပို့ပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့လူ့ခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါတယ်ဆိုတာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 7392382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်နေလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေညတိုက်ရိုက်နေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ငါချားယောဂတိုက်ဖြတ်ရေးမှာစိတ်စိတ်ထားတဲ့ချင်းအောင်တွေကိုအသုံးပြုတာဟာအကောင်းဆုံးနည်းလမ်းတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်ဒီအတွက်လည်းဒီဇိုင်းမမတ်အသုံးပြုဖို့တော့လိုပါတယ်ဒါပေမဲ့လည်းအသုံးပြုဖို့လိုတဲ့လူတော်တော်များများကတော့လက်တွေမှာမသုံးဘဲနေကြတာတွေလည်းရှိနေတာတွေကိုလေ့လာသူတွေကတွေ့ရှိထားကြတာပါစိတ်စိတ်ချင်းအောင်တွေရဲ့ထိရောက်မှုတွေအကြောင်း VOA သတင်းတော့ Carrie Hansley သတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင်
ငါပြယောဂကြောင့်ကဘာတော်ကနှစ်စဉ်လူပေါင်း၄သိန်းကျော်တည်ဆုံနေရပါတယ်ဒီလိုတည်ဆုံမှုနှုန်းကတော့စီးစိန်ချင်အောင်နေနဲ့ရှော့ချနိုင်တယ်လို့လည်းအမေရိကန်ပြည်အောင်စု Massachusetts ပြည်နယ်ကငါပြယောဂတိုက်ဖြည့်ကျွမ်းကျင်သူဒေါက်တာ Paul Krasnowski ကပြောပါတယ
် Over the last 15 years up until about 2015 there's estimates that the literally cutting in half of mortality from malaria
2015ခုနှစ်လောက်အထိလွန်ခဲ့တဲ့15နှစ်တွင်ငါပြယောဂတည်ဆုံမှုနှုန်းဟာခမန်းကြီးထပ်ဝက်လောက်လျော့သွားပါတယ်60ရာခိုင်နှုန်းလောက်တိုးတက်မှုရလာတာဟာစိတ်ဆိတ်ချင်အောင်နေကြောင့်ဖြစ်နိုင်ပါတယ
်။ဒါမှမဟုတ်ကမ္ဘာ့ချမရေးဖွဲ့ WHO ရဲ့အစီရင်ခံစာတွေမှာတော့2015ခုနှစ်ကစလို့ငှက်ပြားရောဂါကူးစက်မှုဟန်တားနိုင်ရေးကြိုးပမ်းမှုတွေရပ်တန့်နေတယ်လို့ဖော်ပြနေကြတယ်လို့သုတေသီပညာရှင်တချို့ကလည်းစိတ်ဆိတ်ချင်အောင်နေဟာအရင်ကလောက်ထိရောက်မှုရှိချင်မှရှိလိမ့်မယ်ဆိုပြီးတော့လည်းယူဆလာကြပါတယ်။ဒီအတွက်လည်း သုံးဖို့အကြံပြုထားတဲ့လူတွေလက်တွေ့အသုံးပြုမပြုဆိုတာကိုဒေါက်တာခရင်ဇန်နော့စကီကသုတေသနလုပ်ပါတယ်။အာဖရိကတိုက်ယူဂန်ဒါနိုင်ငံမှာဈေးသက်သာတဲ့ဆေးဝါးနည်းပညာဆိုင်ရာအဖွဲ့ CAMT နဲ့အတူလက်တွဲပြီးလက်တွေ့သုံးမသုံးသိနိုင်တဲ့ Smart Net လို့ခေါ်တဲ့အစ်မြင့်ဆေးစိန်ခြံတော်တွေကိုအသုံးပြုလေ့လာခဲ့တာပါ။သုံးနေရခြံတော်တွေလိုပဲအစ်မြင့်ဆေးစိန်ခြံတော်တွေကိုသုံးဖို့ယူဂန်ဒါနိုင်ငံကမိသားစုတွေကိုတိုက်တွန်းခဲ့တာပါ။
You would think that if people are being monitored, that they would use their bed net in a pristine way.
ဒါတွေကသူတို့ကိုစောင့်ကြည့်နေမှသိရင်ခြံတော်တွေကိုလုံယိုးလုံစင်သုံးလိုက်မယ်လို့ထင်ကြပါလိမ့်မယ်။လေလာသူတွေဖြစ်စေခြင်းလို့ဖြစ်လိမ့်မယ်လို့လည်းထင်ကြပါလိမ့်မယ်။ဒါပေမဲ့တကယ်တော့မဟုတ်ပါဘူး။ဒါကဘာကိုပြနေသလဲဆိုတော့ဆေးစိန်ခြံတော်တွေကိုအသုံးပြုတဲ့နေရာမှာကျွန်တော်တို့နားလည်ထားတာထက်အများကြီးကွာဟမှုတွေရှိနေတဲ့သဘောပါ။
ဒီတွေ့ရှိမှုကငပြားရောဂါတိုက်ဖျက်ရေးမှာအားနည်းချက်ကိုထောက်ပြနိုင်ခဲ့တယ်လို့လည်းကနေဒါနိုင်ငံမွန်ထရီယယ်တက်သူကကူးစက်ရောဂါကျွမ်းကျင်ပညာရှင်ဒေါက်တာကိတ်စင်ဆာကပြောပါတယ
် I think it's quite innovative. You know, I think it's really important to understand given the investments in bed nets.
ဒါကလေးလာမှုအသက်ဆန်းလို့ထင်ပါတယ်။အကုန်ကြခံသုံးဆွဲနေတဲ့ဆေးစဉ်ခြံတော်တွေကိုလက်တွေ့မှာသုံးမသုံးဆိုတာသိဖို့ကတကယ်အရေးကြီးတယ်လို့လည်းယူဆပါတယ်။ဒါကြောင့်လည်းအမတန်အရေးကြီးတဲ့တိုးတက်မှုလို့ထင်ပါတယ်ရှင်။
သူကဒီဒေါက်တာခရစ်စန်နော့စကီကတော့လူငယ်ရွေးစီစဉ်ချင်တော်အသုံးပြမှုနဲ့ငပြားယောဂါကူးစက်နိုင်တဲ့အန္တရာယ်ကြားဆွံ့နိုင်မှုကိုဖော်ထုတ်နိုင်မှုလဲမျှော်လင့်ထားတာပ
ါ I think that'll help the international malaria community in general in terms of defining exactly how much investment we need to give to bed nets
ငပြားယောဂါတိုက်ချက်ဖို့ကြိုးပမ်းနေတဲ့နိုင်ငံတကာအတိုင်းအဝိုင်းအတွက်ချင်တော်တွေအသုံးပြအောင်ဘယ်လောက်ထိအကုန်ကြခံသင့်တယ်လဲဆိုတာအတိအကျတွက်ချက်ရမှာအထောက်အကူဖြစ်လာနိုင်ပါတယ်ကျွန်တော်နဲ့ပတ်သက်လို့လူတွေရဲ့သဘောထားပြုမှုတွေကိုသဘောပေါက်နိုင်သလိုအနာဂတ်မှာငပြားယောဂါဖြစ်ပွားမှုလျှော့ချရေးအကောင်းဆုံးနည်းလမ်းတွေကိုရှာဖွေရမှာလဲအထောက်အကူဖြစ်လာနိုင်ပါတယ
်။ကမ္ဘာ့ချမ်းမရေးဖွဲ့ WHO ကတော့ကမ္ဘာပေါ်ကနိုင်ငံပေါင်း22နိုင်ငံမှာ2020ပြည့်နောက်ဆုံးထားပြီးငပြားယောဂါအမြင့်ပြတ်နိုင်မှုရည်မှန်းထားတာပါ။ရည်မှန်းချက်အကောင့်ထက်ပေါ်ရေးမဟာဗျူဟာမှာတော့စီးစိမ်ချင်တော်တွေကိုစနစ်တကျအသုံးပြုရေးရလဲတစ်စိတ်တစ်ပိုင်းဖြစ်ပါဝင်လာမဲ့အလားအလာတွေရှိနေပါတယ်ခင်ဗျာ။
ကိုအောင်လေးဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32နဲ့51လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်နိုင်ကြပါတယ်ရှင်။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါဦးရှင
်။ပြည်ခဲ့တဲ့သတင်းပတ်ကဒီမိုကရေစီအရေးဆန္ဒထုတ်ဖော်ကြတဲ့ဟောင်ကောင်ဆန္ဒပြသူတွေကိုဒုတ်တွေရေပိုက်တွေနဲ့ရိုက်နှက်ခဲ့တဲ့အပေါ်ဆန့်ကျင်ဆန္ဒပြချီတက်ကြတဲ့လူအုပ်ထက်ကိုဟောင်ကောင်ရဲတွေကဒီကနေ့မှပဲညှိယူပုံတုံးပြီးတော့နိုင်နေခဲ့ပါတယ်။တရုတ်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ယင်လွန်မြို့မှာဆန္ဒပြသူလူအုပ်ထက်ကိုရဲတွေကညှိယူပုံတွေအဆက်မပြတ်ပစ်ထည့်နေတာကိုရုပ်မြင်သံကြားသတင်းဌာနတွေကရုပ်ပုံတွေမှာတွေ့ရပါတယ်။ဆန္ဒပြသူတချို့ကလည်းလက်ထက်ကပစ္စည်းတွေနဲ့ရဲတွေကိုပြန်ပြီးပစ်ပေါက်တာတွေ့ရပါတယ်။ကမ္ဘာရေကူးချန်ပီယံပြိုင်ပွဲချင်းပနေတဲ့တောင်ကိုရီးယားနိုင်ငံကွမ်ဂျူးမြို့ကညကလပ်တစ်ခုအတွင်းအထက်တစ်ခုပြိုကျခဲ့တာကြောင့်လူနှစ်ယောက်သေဆုံးသွားပါတယ်။ကွမ်ဂျူးမြို့ကကာယိုတီအာဂလီဆိုတဲ့ကလပ်မှာမနေ့စနေနေ့ညကပြိုကျခဲ့တာဖြစ်ပြီးတောင်ကိုရီးယားနိုင်ငံသားအမျိုးသားနှစ်ယောက်သေဆုံးခဲ့တာပါ။ဒါ့အပြင်အာဂရသမား၈ယောက်ပါဝင်၁၆ယောက်လည်းဒဏ်ရာရသွားကြပါတယ်။ဖိလစ်ပိုင်နိုင်ငံမြောက်ဖက်ဘန်နနီစ်အရပ်မှာငလျင်တစ်ခုလုတ်သွားတာကြောင့်လူရှိဦးထက်မနည်းသေဆုံးပြီးတော့60ကျော်ဒဏ်ရာရသွားပါတယ်။တဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကပြည်အားအဆင့် 5.4 နဲ့ 5.9 အထိတိရှိတဲ့ငလင်တစ်ခုနာယီပိုင်းလောက်သာချပြီးတော့ဒီကနေ့မနေ့အစောပိုင်းမှာလှုပ်သွားတာလို့ပြောပါရယ်ပထမလှုပ်သွားတဲ့ငလင်ကြောင့်လူ9ဦးသေဆုံးပြီးတော့နောက်ဆက်တွဲငလင်ငယ်ကြောင့်လူ3ဦးသေဆုံးခဲ့ရတာဖြစ်တယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာဌာနကညွန်ကြားရေးမှူးရိကာတိုဂျာလတ်ကရိုက်တာသတင်းဌာနကိုပြောဆိုပါရယ်တရုတ်နဲ့တခြားနိုင်ငံတချို့ကိုဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်တတ်မှတ်မဲ့အရေးကရက်ဆိုင်မှု WTO လို့ခေါ်တဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်က PR ပေးနေပါတယ်။ဖွံ့ဖြိုးဆဲနိုင်ငံ Developing Nation အဖြစ်ကမ္ဘာကုန်သွယ်ရေးလှုပ်ထုံးလုံးတွေအရတက်ညာမှုရရှိနိုင်တာလည်းဖြစ်ပါတယ်။
နောက်ဆုံးရသတင်းစီးနှုတ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာသက်ဖန်အင်ဂျင်နီယာကတော့ Zubel Edaris ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာတစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ Line Dometer 19.25 Line Meter 190တို့ကနေဆောင်ပြောဖန်ယူနိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.